ရုရှားပြည်ထောင်စုတဲပါဝင်မလားဆိုတဲ့ဆန္ဒခံယူပွဲကျင်းပခဲ့တဲ့ယူကရိန်းဒေသ၄ခုကိုရုရှားပိုင်နဲ့နယ်မြေတွေအဖြစ်နဲ့တရားဝင်ကြီးညာတတ်မှတ်မဲ့အခမ်းအနားကိုမနေ့ဖန်စက်တင်ဘာလ30ရက်နေ့မှာကျင်းပမယ်လို့ရုရှားအစိုးရကဒီကနေ့ကြေညာပါတယ်။ရုရှားတို့သိမ့်ပိုက်ထားတဲ့ဒေသ၄ခုမှာပြီးခဲ့တဲ့ရက်ပိုင်းကျင်းပခဲ့တဲ့ဆန္ဒခံယူပွဲတွေဟာတရားမဝင်ဘူးလို့ယူကရိန်းနဲ့မဟာမိတ်နိုင်ငံတွေကပြောဆိုထားပြီးရုရှားအပေါ်ဒဏ်ခတ်အရေးယူမှုအသစ်တွေချမှတ်သွားမယ်လို့ပြောပါတယ်။အဲ့ဒီအခမ်းအနားကိုရုရှားသမ္မတဗလာဒီမီယာပူတင်နဲ့အတူရုရှားကရွေးချယ်ခန့်ထားတဲ့ဆန္ဒခံယူပွဲကျင်းပခဲ့တဲ့ဒေသ၄ခုကခေါင်းဆောင်၄ဦးလည်းတက်ရောက်ကြမယ်လို့ရုရှားအစိုးရပြောခွင့်ရဒမီထရီပက်စကော့ဖ်ကဒီကနေ့သတင်းတောက်တွေကိုပြောပါတယ်။ဂျာမနီအနေနဲ့အဲ့ဒီဆန္ဒခံယူပွဲရလဒ်ကိုဘယ်တော့မှအတိအမှတ်ပြုလက်ခံမှာမဟုတ်ဘူးဆိုတာယူကရိန်းသမ္မတဗလိုဒမီဇယ်လင်စကီကိုကတိပြုပြောကြားခဲ့တယ်လို့ဂျာမန်ဝန်ကြီးချုပ်အိုလာဖ်ရှုတ်စ်ကထွတ်တာလူမှုကွန်ရက်မှာဒီကနေ့ရေးပါတယ်။ရုရှားဟာယူကရိန်းပိုင်ဒီဒေတာလေးခုကိုသူ့လက်အောက်တင်းသွင်းလိုတဲ့အတွက်နိုင်ငံတကာဥပဒေတွေနဲ့ကုလသမဂ္ဂဗြိတိန်ရင်စာချုပ်တွေကိုချုပ်ဖောက်ပြီးအတုအယောင်လူထုသဘောထားကောက်ယူမှုပြုလုပ်ခဲ့ခြင်းသာဖြစ်တယ်လို့အမေရိကန်သမ္မတအင်ဂျီရောပြောခွင့်ရကရင်ဂျင်ပီရီယာကသတင်းတောက်တွေကိုမနေ့ဗုဒ္ဓနေ့ကပြောပါတယ်ဒီတော်တွင်အမေရိကန်ကောက်ဝေးဝန်ကြီးဌာနကယူကရိန်းကိုအမေရိကန်ဒေါ်လာ 1.1 ဘီလီယံတန်ဖိုးရှိတဲ့အကူအညီတွေထပ်မံပေးရမယ်လို့ကြေညာပါတယ်လက်ရှိသမ္မတဘိုင်ဒန်အစိုးရတက်လာပြီးနောက်ယူကရိန်းကိုပေးအပ်တဲ့အကူအညီစုစုပေါင်းဟာ18ဘီလီယံရှိသွားပြီဖြစ်ပါတယ်ခင်ဗျာ